ဆရာနာသိန်းအုပ်ချုပ်မှုကိုစန့်ကျင်နေကြတဲ့ရန်ကုန်မြို့ကဆန္ဒပြအဖွဲ့တွေကဒီကနေ့မှာတော့တပိတ်စစ်ကြောင်းနေမထွက်ပဲနားထားတယ်လို့တပ်ပေါင်းစုတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ်။လုံခြုံရေးတင်းကျပ်လာတာအပြင်ဆန္ဒပြနေရာတွေကပြည်သူတွေဘက်ကဆန္ဒပြသူတွေကိုကြိုးစိုးပူးပေါင်းတာနဲလာတဲ့အတွက်အခြေအနေအရဆန္ဒပြမှုကိုယာယီနားပြီးတော့ပုံစံသစ်အတွက်နီးလန်းရှာနေတယ်လို့ဆန္ဒပြသူတဦးကပြောပြပါတယ
်။ဒီနေ့တော့ဆန္ဒပြတဲ့ကလေးတွေအကုန်လုံးကတော့နားကြတယ်ကတိုင်းလန်လို့ရတဲ့ကြောင့်ကျွန်တော်ဦးနေရအဓိကပြောရင်တော့မင်းစိန်မှာသွားလို့တဲ့တပိတ်မှာအမှန်ပြောရင်တော့မင်းစိန်မှာသွားလို့တဲ့တပိတ်မှာပြည်သူတွေအားလုံးကကြောက်လန့်နေတဲ့စိတ်ဖြစ်နေကြတယ်ပြီးတော့ကလေးတွေအခုကျွန်တော်တို့ဆန္ဒပြတဲ့ကလေးတွေလာလို့ရှိရင်ပြည်သူတွေကအားလုံးကဝမ်းပန်းတပါနဲ့ကျူးဆုံးမယ်ကျူးတောင်းမှမရှိဘူးနာကနဲ့အင်းကားတွေအကုန်လုံးပိတ်လိုက်ကြတယ်အင်းကားတွေအကုန်လုံးပိတ်လိုက်ကြတော့ကျွန်တော်တို့ကလေးတွေလှုပ်တဲ့ကလေးတွေကအမှန်တကယ်ကျွန်တော်တို့ကိုယ်တိုင်ပဲမှားနေတာလားဒါမဟုတ်သူတို့ကပဲအကြောက်ရရတွေဖုံးလာနေတာလားဆိုတာစဉ်းစားလို့မရတော့အဲ့တော့ကြောင့်ဒီနေ့ silent လုပ်ပြီးလာလိုက်တာကျွန်တော်တို့ကတော့ဒီဟိုဟာအရေးတော်မအောင်မချင်းပေါ့ကျွန်တော်တို့ကဆက်လုပ်နေလို့မဟုတ်ဘူ
းဆေးရုံချုပ်ရေးကြီးညာထားတဲ့လှိုင်းသာယာမြို့နယ်ထဲမှာတော့အလုသမားဒူဂျီရှိနေရင်လှိုင်းသာယာကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာတမ်းနဲ့ဆန္ဒပြသူတချို့ချီတက်ဆန္ဒပြခဲ့ကြပါတယ်နေရာစုံမှာလုံခြုံရေးကင်းနေရှိနေလို့လျှက်ရပြက်မိနစ်ပိုင်းပဲလှုပ်ရှားနေရတယ်လို့ဒေသခံလူငယ်တဦးကပြောပြပါတယ
်ကျွန်တော်တို့ကအရင်တော့ကြက်တယ်ဗျာဒီလားဟိုကြက်တယ်ဆိုတာညထဲမှာလို့ဆိုရင်တော့ပြတယ်ပြင်တိုက်ပေါ်ကြီးပြတ်တယ်အဲ့လိုရာသလောက်ရှောင်းတင်းကြတာပေါ့နော်ပြင်အပေါ်ကနေကျွန်တော်ဒီဘက်ကျအဲ့လိုတော့လုံးလုံးမရတော့ပိုသတိထားရတယ်ကျွန်တော်ကဘယ်လိုရှင်လဲဆိုအချိန်မဟုတ်ဗျခဏပဲဆိုတာ7 minutes 15 minutes ပဲမြန်မြန်ပြကျွန်တော်လှုပ်ရှားနေပါတယ်ဆိုတာကိုလည်းသိစေချင်တယ်ပြီးရင်ကျွန်တော်ကမြန်မြန်ပြန်ပြောက်တယ်အဲ့လိုပုံစံမျိုးနဲ့လုပ်နေကြတာဗျာအဲငါတို့တွေညှိသွားတာမဟုတ်ဘူးဆိုတဲ့ပုံစံမျိုးပဲပြမယ
်စိတ်ကြီးခနောက်တို့မြို့နယ်မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်လှုပ်ခဲ့ကြပါတယ်အာနာသိမ့်ပြီးခရက်ကဆန္ဒပြပွဲတွေနေစဉ်လို့ရှိနေတဲ့တနင်္လာရီတိုင်းဒဝယ်မြို့ကအထူးစည်းဝါးရေးဇုံဧရိယာနဘူးလေဒေသမှာဒီကနေ့မနက်အာယုံဦးတပိတ်လှုပ်တဲ့အချိန်မှာစစ်တပ်တွေကအင်အားအများပြားနဲ့ရောက်လာပါတယ်တနက်ပြစ်ပေါက်ပြီးတော့ဖြိုခွဲဖမ်းဆီးလို့ဆန္ဒပြသူ၄ဦးဖမ်းခံခဲ့ရပါတယ်ဒါပေမဲ့လည်းကြံတဲ့ဆန္ဒပြသူတွေကအားမလျှော့ပဲပျောက်ကြားနီးနဲ့ရက်ကွက်တွေထဲမှာတင်မဟုတ်ပဲလမ်းမကြီးတွေပေါ်ထွက်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့တပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပါတယ
်ဒီအာယုဦးတပိတ်လုတဲ့အချိန်မှာကျွန်တော်တို့စစ်ကားတွေရောက်လာပြီးတော့တနက်၅ချက်ခန့်ဒီပြစ်ပေါက်မှုတွေလုတယ်လုပြီးတော့မှဒီစစ်ကြောင်းကိုဝင်ပြီးတော့ဖြုတ်ခွဲတဲ့လို့ကျွန်တော်တို့သိရတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီအာယုတပိတ်မှာပါတဲ့ဒေတာကန်၄ဦးလောက်ဖမ်းခံရတယ်လို့ကျွန်တော်တို့သိထားရတယ်ခုလုံးလုံးကြည့်။ဒီနေ့မှာတော့ဆန္ဒပြပွဲတွေကတော့ဒဝယ်မှာဖြုတ်ခွဲဖမ်းဆီးမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကနေတိုင်းကြီးပါရှိနေတယ်။နေတိုင်းထွက်နေကြတယ်။ဒီနေ့ရဲလွယ်လောက်ကဆန္ဒပြစစ်ကြောင်းနဲ့ကြောင်းထွက်တယ်ဒဝယ်မှာကိုရက်ွက်တွေအထမ်းမှာမဟုတ်ပဲねပြည်သူလူထုတော့ပဲပြည်သူလူထုပုံပြီးတော့ဟိုတတိထားမိစီလာဖို့ねလမ်းမကြီးတွေပုံထွက်ပြီးတော့ပျောက်ကြားထွက်တဲ့တပိတ်ပူဇာမျိုးကိုပြောင်းလဲသွားတယ
်ဆန္ဒပြနေတဲ့သူတွေပေါ်မှာအင်အားသုံးဖြိုခွဲခဲ့တဲ့မန္တလေးမြို့မှာတော့တပိတ်စစ်ကြောင်းတွေဒီကနေ့လမ်းမတွေပေါ်ပြန်ထွက်လာကြပါတယ်တပ်ပေါင်းစုတပိတ်တန်ခါတပိတ်နဲ့ပညာရေးစစ်ကြောင်းတွေစတဲ့ပျောက်ကြားတပိတ်တွေဆင်နွှဲနေကြတာပါနေ့စဉ်မပြတ်လမ်းပေါ်မှာထွက်နေတဲ့ဖားကံမြို့မှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်ပြီးစစ်ကြုံပညာရေးအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒဝယ်လောင်းလုံကော့ဂရိတ်မိုးကောင်မော်လမြိုင်ကြောင်မဲမြို့တွေမှာတော့ဆိုင်ကယ်တပိတ်ပျောက်ကြားတပိတ်တွေပြုလုပ်ခဲ့ပါတယ်။ဒိုင်ဦးကတာမြင်းချံမရရာရင်းမပင်နဲ့လက်ပရောင်းတောင်ဒေသတွေမှာလည်းရွာတွင်တပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်စန့်ကျင်ရေးဆန္ဒထုတ်ဖော်တာတွေဆက်ရှိနေပါတယ်။အခုလိုဆေးုပ်ချုပ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့တော်တော်များများမှာရှိနေချိန်မှာပဲပောက်ကွဲမှုတွေလည်းဖြစ်နေပါတယ်။ဒီကနေ့မနက်၈နာရီဝန်းကျင်လောက်မှာတော့စမ်းကြောင်းမြို့နယ်မြင်းညီကုန်းမဟာမြိုင်ကားမတိုင်အနီးမှာလက်လုံဘုံတလုံးပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာနီးနားမှာရှိတဲ့ရဲတအူဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုကြောင့်တန်တရားရှိတဲ့ဆိုပြီးအဲ့ဒီမှတ်တိုင်အနီးမှာရှိနေတဲ့လူငယ်တအူးကိုဖမ်းဆီးသွားတယ်လို့ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာနေထိုင်သူတအူးက VOA ကိုပြောပြပါတယ်
။ကြားလာလဲလက်လုံအစံပုံလို့လည်းကြားတယ်။အဲ့မဲ့ဟိုကတော့အခုလောဆယ်ဖမ်းဆီးမိတဲ့လူကတော့တယောက်တော့ရှိရဲ့လမ်းကားကိတ်မှာလမ်းလျှောက်သွားတဲ့လူတယောက်ပေါ့။လမ်းလျှောက်သွားတဲ့အစိုးရကရုံးဝင်တဲ့တယောက်ပေါ့။သူကသူလမ်းလျှောက်သွားတဲ့ယူနီဖောင်းနဲ့လမ်းလျှောက်သွားတာပေါင်းပြီးဆိုင်နဲ့အမဲနဲ့လမ်းလျှောက်သွားတဲ့လူတယောက်အဲ့တယောက်ကတော့ဟိုကားပေါ်ဖမ်းနေတော့တွေ့တယ်ဗျ။အထီးကိုက်ကတော့သူတို့ရဲတွေကတယောက်တော့ပေါင်ထိသွားလို့ကြားတယ်။အဲဟိုထိသွားတာတော့ဘယ်လိုလဲလှုပ်ဆိုတော့တင်းအစာတစ်ခုစီနဲ့ဆင်ပြီးထိသွားတာသူတို့တော့များတယ်။အဲကားလိုဘာလို့လဲအဲ့လိုမျိုးအစာနဲ့ဆင်ပြီးထိသွားတာသူတို့တော့များပါတယ်ဟုတ်
။ဒ တကုံမြို့တဲ့တောင်ပိုင်းမြို့နယ်24ရက်ကွက်မှာတော့စစ်အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုနေအိမ်မှာမနက်9နာရီခွဲဝင်းကျင်လောက်ကဘုံးနှလုံးပောက်ခွဲခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်မြမစီးပွားရေးဘဏ်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကြကလမ်းမမှာလည်းဘုံးနှလုံးပောက်ခွဲခဲ့ပါတယ်။အခုလိုမျိုးဘုံးပောက်ကွဲမှုတွေရှိနေတာကြောင့်စစ်ဆေးရှာဖွေဖမ်းဆီးမှုတွေရှိနေပါတယ်။ရန်ကုန်မြို့ကစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်းသာယာမြို့နယ်မှာတော့ညကအေဇင်းဝင်စစ်တဲ့အချိန်အေဇင်းတိုင်မထားတဲ့လူငယ်18ဦးမင်းညတော်ကဖမ်းဆီးခံခဲ့ရပါတယ်။ဖမ်းခံခဲ့ရသူတွေကမိန်းကလေးတွေကိုညာရင်းချင်းပြန်လွှတ်ပေးခဲ့ပြီးတော့ယောက်ျားလေးတွေကိုတော့မနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ရှင်။